အခုလို VOA ကိုမေးမြန်းခွင့်ပြုတဲ့အတွက်တမန်ကြီးကိုကျေးဇူးတင်ပါတယ်။ EU ကမြန်မာနိုင်ငံမှာတန်ဖွဲ့ကို2013ခုနှစ်မှာတရားဝင်ဆဖွင့်ခဲ့တော့တမန်ကြီးကပထမဆုံးတမန်ဖြစ်နေတာဝန်ယူခဲ့တာပါ။ဆိုတော့ဒီ၄နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းကိုယ်တိုင်မြင်တွေ့ရတဲ့မြန်မာနိုင်ငံအကူပြောင်းကာလရဲ့အနေအထားနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲရှင့်
First thank you very much for inviting
me အခုလို VOA ရဲ့တွေ့ဆုံမေးမြန်းခန်းမှာပါဝင်ခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တကယ်တော့ဒီမေးခွန်းဟာအလွန်ပဲကြေပြန့်ပါတယ
် It is a daunting task
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စိန်ခေါ်မှုတွေဟာကြီးမားကြေပြန့်ပြီးတော့နှဆိုင်လာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်ကျွန်တော် EU တာမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြည်ပြင်ပြောင်းလဲဖို့လုပ်နေတာအတော့ကိုချီးကျူးဖို့ကောင်းပါတယ်အတိတ်မျက်နှာစာကိုလှန်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ဖြည်းဖြည်းနဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါကတကယ်ကိုကြီးမားတဲ့လုပ်ရပါဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့တစ်ချိန်တည်းမှာပဲအချိန်နဲ့အမျှလုပ်ကန်ဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တာတွေကိုပါတခုကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ် EU ထဲမှာလည်းအခုအပြောင်းကာလကိုဖြတ်သန်းနေရတဲ့နိုင်ငံတွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့ပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုမျိုးကိုပဲအမြဲလှုပ်ဆောင်ပါတယ
်ကျွန်မသတိထားမိတာတခုကိုပြောရရင် Righteous သတင်းဆောင်မတခုထဲမှာတာမန်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်ကားအစီး2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတာမန်ကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပြရစေ
Well first as you say this was a private letter from the European Union and
ဟုတ်ကဲ့ပါပထမဆုံးပြောချင်တာကဒီစာဟာကျွန်တော်ပြောသလိုပုံကိုရေးရပေးတဲ့စာပါ EU နိုင်ငံတွေအားလုံးရဲ့တာမတ်ကြီးတွေနဲ့ EU ကမြန်မာနိုင်ငံရဲ့စီးပွားကူတန်းရေးဝန်ကြီးကိုပေးတဲ့စာပါဒါဟာဝေဖန်ပြစ်တင်တဲ့စာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချိန်ချင်းထိုင်ခဲ့ကြတော့ပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်။ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူး။အကြံပေးတဲ့စာပါ။ခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြင်သာမှုပါပါတယ်။လူထုအတွက်လောက်ကိုင်းတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်။ဒါလည်းမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊အောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေ၊ကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်ကားကိစ္စကိုဥတီပြောတာမဟုတ်ပါဘူး။အခြေခံမှုကိုခြုံပြီးတော့ပြောထားတာပါ။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့ EU စံတွေကိုချပြတာဖြစ်ပါတယ်
။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူထုအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးချင်ပါသလဲ
။ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူး။ကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပူးပေါင်းလေးလင်းဆွေးနွေးပါတယ်။လှုပ်တင်တဲ့ idea တွေကိုပေးပါတယ်။ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်ရမှာပါ။မြန်မာဟာ EU နဲ့အတော်တူပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါ။ဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနမူနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
်။ So what do you အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပေါ်မှာသမ္မတကြီးကဘယ်လိုမြင်ပါသလဲရှင
့် It's a very complex process. I have done many peace processes or conflict processes in my career.
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်ပါနေပေါင်းများစွာနိုင်ငံပေါင်းများစွာမှလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လှုပ်သက်တလျှောက်မှာပြည်ပခါတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါဒါကြောင့်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကင်နေတာကိုတွေ့ရတော့အတော်ကိုဝမ်းသာမိပါတယ်လက်ရှိအစိုးရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးဆိုပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ။နောက်တစ်ခုကျွန်တော်ကြိုးဆိုတာကစစ်ဖက်နဲ့အရက်သားအစိုးရတို့ကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေတဲ့အချက်ပါ။ဒါဟာတိတ်ကိုရည်ကြည့်ပါတယ်။ဒီနှစ်ခုဟာနိုင်ငံရေးဇက်ကောင်တွေပါ။နိုင်ငံတွေကိုကြည့်ရင်စစ်တပ်ကနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိပါအောင်ကာကွယ်ကြတာဖြစ်ပေမဲ့လို့ ဒီနိုင်ငံမှာတော့စစ်တပ်ကနိုင်ငံရေးကဏ္ဍမှာပါနေတာပါ။ဒါကြောင့်လေအရသာအစိုးရကစစ်တပ်နဲ့ပူးပေါင်းနိုင်မဲ့နီလန်းတွေကိုရှာပြီးတော့ရပ်တည်နိုင်အောင်ကြိုးစားနေတာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်တဲ့နေရာမှာတစ်ဖက်ကရှစ်တလန်းတိုးရင်နောက်တစ်ဖက်ကလည်းတလန်းတိုးဖို့လိုနေပါတယ်။အခုဆက်ဆံရေးကိုကြည့်ရင်အပေးယူလှုပ်တာညှိနှိုင်းလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စီရာဖြစ်လာပါတယ်။တကယ်တော့ရှေ့ကိုတိုးနိုင်ဖို့ဆိုတာနှစ်ဖက်စလုံးမှာတာဝန်ရှိပါတယ်။
မြန်မာနိုင်ငံရှိကိုဆက်ပြီးရှောက်တာဒီချက်ကအဓိကအချက်လို့ထင်ပါတယ
် It is one of the most difficult things yes
ထင်ပါတယ်တကယ်လည်းဟုတ်ပါတယ်နှစ်ဖက်အပေးယူညတ်တမှုရှိမှရှစ်ဆက်လမ်းနိုင်မှာပါဒါဟာလုံနေတဲ့အလုပ်ကံတွေထဲမှာအခက်အခဲဆုံးတစ်ခုပါတကယ်တော့နိုင်ငံတစ်နိုင်ငံမှာစစ်ဖြစ်နေရင်ဒီနိုင်ငံရဲ့စီးပွားရေးဟာလည်းစစ်စီးပွားရေးပဲဖြစ်မှာပါဒီလိုစစ်စည်းဝါးကြီးဟာလေဘရောမတိုင်းပြည်အတွက်အကျိုးစီးပွားဖြစ်မလာပါဘူးနိုင်ငံအတွက်အကျိုးမဖြစ်သလိုလူလူအတွက်လည်းအကျိုးမဖြစ်တဲ့စီးပွားကြီးပါလူတစုအတွက်ပဲအကျိုးဖြစ်စီလိုပါဒီခါမှာဒီလူတစုဟာလည်းအကျိုးမျက်ရှိနေတာမို့လို့စစ်ပွဲတွေဆက်ရှိနေသည်ပြီးအဆင်ပြေနေပါတယ်ဒါကြောင့်ဒါမျိုးမဖြစ်အောင်လို့ငြိမ်းချမ်းရေးရဖို့လုပ်ရမှာပါဒါကအချက်တစ်ချက်ပါ
မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းကာလစီးပွားရေးအခြေအနေနဲ့ယင်းနှိမ့်ညှုံ့နှံမှုဆိုင်ရာအနေအထားပေါ်မှာရောဘလို့မြင်ပါတယ်
ပြီးခဲ့တဲ့တနှစ်တာကာလမှာအဲ့လမ်းကြောင်းကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တိုးတက်လာတာကိုတိတိသားသားတွေ့ရပါတယ်စီးပွားရေးလမ်းပွင့်လာတယ်လို့ပြောလို့ရတယ်လို့လွတ်လပ်လာပြီးတော့လွတ်တော်တွေကလည်းဥပဒေအတော်များများကိုပြန်လဲတုံ့တက်တာတွေတွေ့ရပါတယ်လှုပ်ရှားတွေအများကြီးရှိနေသေးပေမဲ့လည်းနိုင်ရှင်ပြောရရင်တိုးတက်လာတာကိုတွေ့ရပါတယ်အားလုံးကိုခြုံပြောရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးကအတော့ကိုအလားအလာရှိနေတယ်လို့ကျွန်တော်ထင်ပါတယ်အခွင့်အလမ်းရောအလားအလာပါကြီးကြီးမားမားရှိနေတာပါ
ရှိခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါသလဲ2012ခုနှစ်ကနေစခဲ့တာဖြစ်ပြီးတနေ့တခြားအခြေအနေကပိုးပြီးဆိုးလာတယ်လို့ဖြစ်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတမန်ကြီးရဲ့အမြင်ကိုသိပြရစီရှင
် Well Rakhine is yet another issue that adds to the magnitude of the challenges Myanmar
ရခိုင်ပြဿနာဟာကျွန်တော်တို့ပြောခဲ့ကြတဲ့ကြီးမားတဲ့စိန်ခေါ်မှုကြီးလူတွေကအခုထိမဖြေရှင်းနိုင်သေးတဲ့နောက်ပြဿနာတစ်ခုပါဒါဟာအတော်ဆိုးရင်ရတဲ့ပြဿနာကြီးတစ်ခုပါဒါဟာနိုင်ငံတကာကတင်ဆိုးရင်နေတာမဟုတ်ပါဘူးဒါဟာမြန်မာနိုင်ငံအစိတ်အပိုင်းတစ်ခုရဲ့တည်ငြိမ်အေးချမ်းမှုလုံခြုံမှုဆိုင်ရာပြဿနာမျိုးလို့မြန်မာနိုင်ငံကိုယ်တိုင်ကလည်းဆိုးရင်နေတာပါစိတ်မကောင်းစရာကအခုလိုဖြစ်နေတဲ့တင်းမာမှုကဆက်ပြီးတော့ရှိနေတယ်လို့ပူတိုးလာတဲ့အဖြစ်ပါပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာနေကြားဆောင်စခန်းအတိုက်ခိုက်ခံရမှုကအခြေအနေတစ်တရက်ကိုဖန်တီးလိုက်တာပါဒါဟာအာဏာပိုင်တွေအတိုက်ခိုက်ခံရတာမျိုးလို့ EU ကရှုံချပါတယ်ဒါပေမဲ့အာနာပါနီဘက်ကလက်တုံပြန်တယ်ဆိုတဲ့သတင်းတွေထွက်နေတာအတွက်တော့တိတ်ကိုစိုးရိမ်မိပါတယ်။အခုလောလောဆယ်မှာဒုတိယသမ္မတဦးဆောင်တဲ့အဖွဲ့ကအစင်းခန်းစာထွက်လာပြီးဖြစ်ပြီးတော့အနာဂတ်အတွက်ဘာတွေလုပ်ဖို့လိုမယ်ဆိုတာကိုဆွေးနွေးဖို့ပန်ကြားထားပါတယ်။ဒါပေမဲ့မကြာခင်မှာတင်သွင်းမဲ့မစ္စတာကိုဘီအာနန်ရဲ့အစင်းခန်းစာကိုစောင့်ကြည့်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပြဿနာရဲ့အရင်းမြစ်ကိုဘယ်လိုဖြေရှာမယ်ဆိုတာတွေနဲ့အကြံပေးချက်တွေအများကြီးပါဝင်နိုင်လို့ပ
ါ I believe that one needs to do something about Rakhine
အခုတတိထားမှာကအစွန်ရောက်မှုဟာအစွန်ရောက်သူတွေကိုဖိတ်ခေါ်တယ်လို့ဖြစ်နေတယ်ဆိုတာပါပဲတကယ်လို့လူတွေမှာမျှော်လင့်ချက်ကင်းမဲ့ပြီးတော့အနာဂတ်မရှိဘူးဆိုရင်အစွန်ရောက်လာနိုင်တယ်လို့တခြားအစွန်ရောက်တွေကိုလည်းဖိတ်ခေါ်တယ်လို့ဖြစ်တတ်ပါတယ်အခုချိန်ဟာဒါကိုထိန်းနိုင်သေးတဲ့အချိန်ပ
ါနောက်တစ်ခုကတော့နိုင်ငံခြားဆက်ဆံရေးအကြောင်းပါမြန်မာနိုင်ငံဟာ EU တို့ American နဲ့အနောက်နိုင်ငံတွေထက်တရုတ်နိုင်ငံကိုပို့ပြီးမျက်နှာသာပေးတယ်လို့ထင်ပါသလားတကယ်လို့ထင်နေဆိုရင်ဘလူးနီးနဲ့ချိန်ခွင်ရှာပြန်ပြီးညှိဖို့စဉ်းစားထားပါသလဲ
ပြောရရင်မြန်မာနဲ့ဥရောပသမဂ္ဂကြားမှာခိုင်မာတဲ့မိတ်ဆွေဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ဒီနိုင်ငံရောက်လာချိန်မှာမြန်မာကအတူလက်တွဲလုပ်ကိုင်ခြင်းကြောင့်ပုံမှန်လင်းလင်းပြသခဲ့တာမို့လို့တကယ်ကိုလေးစားမိပါတယ်အမှန်ပြောရရင်ဒီလိုပုံစံမျိုးကိုကျွန်တော်လုံးဝမျှော်လင့်မထားပါဘူးဘာဖြစ်လို့လဲဆိုတော့ EU ကမြန်မာအပေါ်မှာအရေးယူတန်ခတ်မှုတွေရုပ်သိမ်းပြီးပြီးချင်းမှာပဲဒီကိုလာရတာမို့လို့ကျွန်တော်ကိုရန်သူတဖွဲ့ဆက်ဆံမယ်လို့ထင်ထားလို့ပါတကယ်တော့အရေးယူမှုတွေပထမဆုံးရုပ်သိမ်းပေးတဲ့ EU အဖြစ်မြန်မာကအတိအမှတ်ပြုခဲ့တာဖြစ်ပြီးတော့ EU ကလည်းအပြောင်းလဲကိုယုံကြည်တာမို့လို့နိုင်ငံရေးအရလှုပ်ဆောင်ဖို့အမြဲတမ်းတွန်းအားပေးခဲ့တာပါတချိန်တည်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဒီနိုင်ငံတွေမှာရှိတဲ့လုပ်ငန်းရှင်တွေကိုမြန်မာနဲ့ဆက်ဆံမှုတိုးလုပ်ဖို့လမ်းဖွင့်ပေးခဲ့ပါတယ်ဒါပေမဲ့ EU ကအဝေးမှာရှိနေတာဖြစ်ပြီးတော့မြန်မာကသူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေနဲ့ပို့ပြီးတော့ဆက်ဆံရတာသဘာဝကျပါတယ်ဒါကြောင့် EU အနေနဲ့ဘာချိန်ခွင်ရှာမှညှိနေစရာမလိုပါဘူးမြန်မာကသူကြိုက်တာသူရွေးခွင့်ရှိပါတယ်။ဒါပေမဲ့ဥရောပနဲ့အနောက်နိုင်ငံတွေကနိုင်ငံရေးအရအစံတန်ဖိုးတချို့ကိုစောင့်ခြင်းပေးနေပါတယ်။မြန်မာလူထုကလည်းသူတို့စန္ဒအမှန်ကို2015ရွေးကောက်ပွဲကနေပြခဲ့ကြတာပါ
။သမ္မတကြီးကအခုတာဝန်ကုံဆုံးတော့မှာမဟုတ်မကြခင်မှာပဲမြန်မာနိုင်ငံကနေပြန်ပြီးသွားတော့မှာပါ။မြန်မာနိုင်ငံကိုဘယ်လိုများအမှတ်ရနိုင်မှာပါလဲ
။ Member မြန်မာ
Look, I spent 4 years of my life here.
ဒီနိုင်ငံမှာကျွန်တော်၄နှစ်နေခဲ့ရတော့ပါနေရတဲ့ကာလကလည်းတကယ်ကိုအပြောင်းလဲကာလဖြစ်နေပါတယ်ဒါ့အပြင်အပြောင်းလဲရဲ့အစပိုင်းအချိန်ဖြစ်နေတာမို့လို့ဒီလိုအချိန်မျိုးမှာရှိနေခဲ့ရတဲ့အတွက်ဂုဏ်ယူမိတယ်လို့မိတ်ဆွေအဖြစ်နဲ့တဆွမ်းတလောက်ကူညီတွေပေးနိုင်ခဲ့ပါတယ
် back and I told him Myanmar lu myo go chi te
so this is နိုင်ငံသားတွေကိုကျွန်တော်ချစ်တယ်မြန်မာနိုင်ငံသားအားလုံးကြီးပွားချမ်းသာပြီးတော့ကံကောင်းကြပါစေလို့ဆုတောင်းပေးပါတယ်